ထိုင်းနိုင်ငံရဲ့ဒီမိုကရေစီရေလှောက်ရှားသူတွေကတော့ဘန်ကောက်မြို့ရဲ့လမ်းလေးပေါ်ကိုဗုဒ္ဓဦးနဲ့မှပြန်လည်ရောက်ရှိလာပါပြီ။အိန္ဒိယမြန်မာနိုင်ငံမှာဆက်အာနာသိန်းနာကိုစန့်ကျင်ကန့်ကွက်သူတွေရဲ့နီးနာအတိုင်းပဲအိုးခွက်တွေကိုကြဲကြဲလောင်လောင်တီးကပ်ပြီးနလနီပါရနာနေရကအခုလိုဆန္ဒပြမှုတွေပြန်လည်ပေါ်လာတာဖြစ်ပါတယ်။ထိုင်းတော်ဝင်မိသားစုတွေကိုအသေးဖြတ်မှုနဲ့တရားစွဲဆိုရတဲ့ထင်ရှားတဲ့ဒီမိုကရေစီလှုပ်ရှားသူ၄ဦးရဲ့အာမခံကိုပယ်ချခံခဲ့ရပြီးနောက်တစ်နေ့မှာအခုလိုဆန္ဒပြမှုတွေပြန်လည်ပေါ်ပေါလာခြင်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဇူလိုင်လတွေကစတင်ခဲ့တဲ့ထိုင်းဒီမိုကရေစီလှုပ်ရှားမှုတွေမှာလည်းလူ50ထက်မနည်းကိုထောင်ဒဏ်15နှစ်နဲ့အထက်အပြစ်ပေးနိုင်တဲ့ဒီအသေးဖြတ်ဥပဒေနဲ့တရားစွဲဆိုရတာပါ။မနစ်ကဒီမိုကရေစီလှုပ်ရှားမှုရဲ့အမြင့်ဆုံးအနေအထားတွေမှာဘန်ကောက်မြို့တလွာလူပေါင်းတောင်းချီပါဝင်ခဲ့ပြီးတော့ဘရင်စနစ်တက်သိင်းကြီးနဲ့ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်ဝူချာနှုတ်သက်ပေးရေးကိုတောင်းဆိုခဲ့ကြပါတယ်။အခုဗုဒ္ဓဦးနေ့မှာတော့ထောင်ကနန်းအနေငယ်ရှိတဲ့ဆန္ဒပြသူတွေဟာမြို့လေကောင်မှာစုစည်းလို့အိုးခွက်တွေကိုတိုက်ခတ်ပြီးဝန်ကြီးချုပ်ပရာယွတ်နှုတ်သက်ပေးရေးတမ်းမြိုင်တောင်းဆိုခဲ့ကြပါတယ်။ဆန္ဒပြဝဲကောင်ဆောင်ပန်နူစီယာစစ်တီယာဝတ်နာကိုကတော့ဒီကနေ့ဟာဒီနေ့ရဲ့ပထမအဆုံးတိုက်ပွဲဖြစ်ပြီးတော့ဒီနေ့ရဲ့ရွေချက်ဖြစ်လူတန်းနဲ့ချီပြီးတော့လမ်းလေးပေါ်ရောက်လာစေဖို့နဲ့လူများလာတဲ့အခါမှာတောင်းဆိုချက်တွေဟာပို့ပြီးတော့စစ်မှန်လာမှာဖြစ်တယ်လို့ပြောပါတယ်။ထို့အတူပဲမြန်မာရှစ်တောင်လူသမားတွေရဲ့ဒီမိုကရေစီရေးဆန္ဒပြမှုတွေကလည်းပြီးခဲ့တဲ့အပတ်မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းထိုင်းနိုင်ငံထဲမှာအထူးတကွဖြစ်ပေါ်နေပါတယ်။ထိုင်းဝန်ကြီးချုပ်ပရာယုတ်ကတော့မြန်မာအာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်စီကမြန်မာဒီမိုကရေစီရေးထောက်ခံပေးဖို့စာကိုရရှိခဲ့တယ်လို့သတင်းတော်တွေကပြောဆိုခဲ့ပြီးမြန်မာဒီမိုကရေစီရေးဖြစ်စဉ်ကိုထောက်ခံပေးမယ်လဲနိုင်ငံသားကောင်းမွန်တဲ့ဆက်ဆံရေးကအရေးကြီးတယ်လို့ပြောဆိုသွားပါတယ်။မြန်မာဆန္ဒပြပွဲတွေကထိုင်းဒီမိုကရေစီရေးလှုပ်ရှားမှုကိုစိတ်အားထက်သန်စေခဲ့တယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။